Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်ရရှိများရှင် VOA မြန်မာပိုင်းအစီအစဉ်2015ခုနှစ်ဇူလိုင်လ26ရက်တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမအနံလပိုင်ပါဒီကနေ့အစီအစဉ်မူအဖြစ်တာဝန်ယူတင်ဆက်သွားမှာပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညနေခင်းတနင်္ဂနွေကိုနန်းလောင်နဲ့အတူတင်ပြပေးသွားမှာပါသမရဩဘားမားရဲ့ကညာခီးစဉ်မကြခင်မှာအဆုံးသတ်မှာဖြစ်ပြီးအီသီယိုးပီးယားနိုင်ငံကိုဆက်လက်ထွက်ခွာဖို့ရှိနေတာတက်မရကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့6ရက်ကြာအိန္ဒိယခီးစဉ်ဒီကနေ့စတင်လိုက်တာဒီအကြောင်းနောက်ဆုံးရသတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်နန္လဖိုင
်ကောင်းပါပြီရှင်မြန်မာနိုင်ငံမှာစစ်မှန်တဲ့အပြောင်းအလဲတွေကိုဖော်ဆောင်နိုင်ဖို့အတွက်ရွေးကောက်ပွဲမှာ NLD ပါတီတခဲနဲ့အနိုင်ရဖို့အရေးကြီးကြောင်းပါတီဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်
ကျေတော့ပွဲနိုင်ဖို့လိုတယ်ဆိုတာကျမတို့နိုင်ငံကိုစစ်မှန်တဲ့ဒီမိုကရေစီလမ်းကြောင်းပေါ်ရောက်အောင်ဖို့ပါပဲ
ဒါအပြင်2015ရွေးကောက်ပွဲရလဒ်ဟာမြန်မာနိုင်ငံရဲ့အနာဂတ်ပြောင်းလဲကိုအကောင့်ချဲပေါ်မှာဖြစ်တယ်လို့သူ့အနေနဲ့ယုံကြည်ကြောင်းကြိုက်လက်မြို့မှာကျင်းပတဲ့လူထုဟောပြောပွဲမှာလည်းပြောကြားလိုက်တဲ့သတင်းကိုလည်းနားဆင်ရဖို့ရှိပါတယ်ဒီနောက်ပိုင်းမှာတော့ရှမ်းပြည်နယ်တာချိတ်လိပ်မြို့ဘက်မှာမွေးစေဝါအမြောက်အများကိုအာနိုင်ပိုင်တွေဖန်စီခဲ့တဲ့အကြောင်းစားတဲ့စိတ်ဝင်စားစရာသတင်းဆောင်ပါတွေကိုနားဆင်ရဖို့ရှိပါတယ်ဒီလိုသတင်းဆောင်ပါတွေမတိုင်ခင်တော့အခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်နဲ့နန်းလောင်တို့ကကြီးညာပေးကြပါပါရှင်
ကညာနိုင်ငံဟာအခက်အခဲတွေရင်ဆိုင်နေရတဲ့ကြားကပဲဒီအခြေအနေကနေကြော်လွန်အောင်ကြိုးပမ်းနေတဲ့လမ်းဆုံးအနေအထားမှာရောက်နေပြီလို့သမ္မတဘရိတ်ဥဘမာကပြောပါတယ်အရှေ့အာဖရိကနိုင်ငံတွေရဲ့အနာဂတ်နဲ့ပတ်သက်လို့ဆွေးနွေးကြတဲ့ညီလာခံကိုတက်ရောက်ဖို့အတွက်သူဖခင်ရဲ့နိုင်ငံကညာမြို့တော်နိုင်ရိုဘီကိုသမ္မတဥဘမာနှစ်ရက်ကြာခီးတောရောက်နေတာဖြစ်ပါတယ်1963ခုနှစ်ဗြိတိရှ်ကိုလိုနီအဖြစ်ကနေလျှောက်ခဲ့ပြီးတဲ့နောက်တပါတီစနစ်ကိုဖျက်သိမ်းနိုင်ခဲ့တာ2009ခုနှစ်တုန်းကဖြစ်ပွားခဲ့တဲ့တိုင်းရင်းသားနဲ့လူမျိုးစုအရေးလာပေါင်းတော်ကြာဖြစ်ပွားခဲ့တဲ့ပြည်ပခန့်တွေကိုပြည်လည်မှုရရှိအောင်ကင်တွယ်နိုင်ခဲ့တဲ့ကန်ညာနိုင်ငံရဲ့တိုးတက်မှုအပေါ်ကိုလည်းသမ္မတဥပမာကအကြီးကြီးပြောဆိုခဲ့ပါတယ်။အတိတ်ကဖြစ်ခဲ့တဲ့အမုန်းတရားတွေပေါ်အခြေခံစုပ်ကိုင်မထားခဲ့ပဲပိုးပြီးတော့လှပတဲ့သမိုင်းကိုကန်ညာလူထုဟာရွေးချယ်ခဲ့တယ်လို့လည်းသမ္မတဥပမာကပြောပါတယ်။ခိုင်မာပြီးပွင့်လင်းမြင်သာမှုရှိတဲ့အစိုးရကမ္ဘာလုံးဆိုင်ရာစီးပွားရေးဖွံ့ဖြိုးတိုးတက်မှုနဲ့အနာဂတ်ငြိမ်းချမ်းရေးနဲ့တည်မြဲရေးတို့အတွက်မှန်ကန်တဲ့ရွေးချယ်မှုရှိဖို့အစရာတွေဟာကညာနိုင်ငံရဲ့အနာဂတ်မှာအောင်မြင်ဖို့လိုအပ်တဲ့အဓိကအကြောင်းအရာတွေဖြစ်တယ်လို့လည်းသမ္မတကပြောပါရယ်။ဒါအပြင်လက်စားမှုကိုတိုက်ဖျက်ရမှာဖြစ်ပြီးအမျိုးသမီးတွေအပေါ်ဒုတိယဒန်းစားနိုင်ငံသားတွေအနေနဲ့ခွဲခြားဆက်ဆံမယ်ဆိုရင်ကညာအနေနဲ့အနာဂတ်မှာအောင်မြင်မှုရမှာမဟုတ်ဘူးလို့လည်းသမ္မတကသတိပေးပြောပါရယ်။ဒီကနေ့အနောက်မဲမှာတော့သမ္မတဥဘမဟာအီသီယိုးပီးယားနိုင်ငံအဒစ်စ်အဘာဘာမြို့ကိုအမေရိကန်သမ္မတတယောက်အနေနဲ့ပထမဦးဆုံးအကြိမ်သွားရောက်မှာဖြစ်ပါတယ်ခင်ဗျာ
ကင်မရွန်နိုင်ငံမြောက်ပိုင်းကဘားတစ်ခုမှာအသေးခံဘုံးခွဲတိုက်ခိုက်မှုကြောင့်လူပေါင်း20ထက်မနည်းသေဆုံးသွားတယ်လို့အာဏာပိုင်တွေကပြောပါရယ်စနေနေ့ကဖြစ်ပွားခဲ့တဲ့ဒီတိုက်ခိုက်မှုဟာမာရူဝါမြို့ထဲက3ရက်အတွင်းတတိယအကြိမ်မြောက်တိုက်ခိုက်တာလည်းဖြစ်ပါရယ်ပုတ်ထူးနေတုန်းကလည်းလူနေရက်ွက်ထဲစီကားတဲ့ဈေးတစ်ခုထဲမှာဈေးတယ်အဖြစ်ဟန်ဆောင်ထားတဲ့အမျိုးသမီးတစ်ယောက်နဲ့တရောင်စားအဖြစ်ဟန်ဆောင်ထားတဲ့အသက်9နှစ်အရွယ်ကလေးမလေးတို့ကဘုံးခွဲတိုက်ခိုက်ခဲ့တာကြောင့်လူ20ထက်မနည်းသေဆုံးပြီးတော့84ယောက်ဒဏ်ရာရသွားတယ်လို့ကင်မရွန်ရုပ်မြင်သံကြားသတင်းဌာနကကိုကာဘီပြင်သစ်သတင်းဌာနကပြောပါရယ်ဒီဘုံခွဲတိုက်ခိုက်မှုအတွက်ဘယ်သူကမှသူတို့လက်ချက်လို့ပြောဆိုတာမျိုးမရှိသေးပါဘူးဒါပေမဲ့လည်းဒီဘုံခွဲတိုက်ခိုက်မှုရဲ့လက်သက်ဟာနိုင်ဂျီးရီးယားကဘိုကိုဟာရမ်စစ်သွေးကြွတွေဖြစ်မယ်လို့အာဏာပိုင်တွေကတန်ရရှိနေပါရယ်ကင်မရွန်စစ်တပ်ဟာဘိုကိုဟာရမ်တွေနဲ့မကြာခဏဆိုသလိုတိုက်ပွဲတွေဖြစ်ပွားလေးရှိတာပါဒါဟာလည်းအကြံဖက်အုပ်စုတွေကိုတိုက်ဖို့လူမျိုးပေါင်းစုံနဲ့စစ်တပ်ကိုဖွဲ့စည်းထားတာကြောင့်လည်းတစ်စိတ်တစ်ပိုင်းပါဝင်ပါရယ်
တူရကီနိုင်ငံတောင်ပိုင်းကခတ်ဒေသမှာစနေနေ့နောက်ပိုင်းကကာဗွန်ပေါက်ကွဲခဲ့တာကြောင့်တူရကီတပ်ဖွဲ့ဝင်2ဦးသေဆုံးသွားပြီး4ဦးဒဏ်ရာရသွားပါတယ်။မနေ့ကအစောပိုင်းတုန်းကတော့တူရကီတိုက်လေယာဉ်တွေဟာဆီးရီးယားနိုင်ငံက IS စစ်သည်ကြွားတွေရဲ့အခြေကုပ်စခန်းတွေနဲ့အိန္ဒိယနိုင်ငံအီရတ်နိုင်ငံမြောက်ပိုင်းကတရားမဝင်ခတ်လုံမပါတီ PKK သဘုံအဖွဲ့ရဲ့နေရာတွေကိုလေကြောင်းကနေတိုက်ခိုက်ခဲ့တာပါ။တူရကီရဲတပ်ဖွဲ့ကလည်းနိုင်ငံတော်ဝန်အကြံဖက်သမားတွေလို့တနည်းရှိသူကလူမျိုးတွေရာနဲ့ချီကိုဖမ်းဆီးထိန်းသိမ်းခဲ့ပါတယ်။စီးရီးယားနိုင်ငံမြောက်ပိုင်းဟာလုံခြုံတဲ့နေမျိုးတစ်ခုဖြစ်ဖို့အတွက်အခုလိုစစ်ဆင်ရေးစတင်တာလို့တူရကီအာဏာပိုင်တွေကပြောပါတယ်။လိုအပ်တဲ့လောက်ဒီစစ်ဆင်ရေးကိုဆက်လုပ်သွားမှာကိုဘယ်သူမှတနည်းဖြစ်စရာမလိုကြောင်းနဲ့တူရကီနိုင်ငံကိုဥပဒေကင်းမဲ့တဲ့နိုင်ငံအဖြစ်ရောက်အောင်လုပ်တာကိုလက်တင်ခံမှာမဟုတ်ဘူးလို့တူရကီဝန်ကြီးချုပ်အာမက်ဒါဗူဒါဂလူကစနေနေ့ကပြောပါတယ်။2013ခုနှစ်ကတူရကီနဲ့ရရှိခဲ့တဲ့အပြစ်ရရေးသဘောတူညီမှုဟာပြက်ပြဲသွားပြီလို့ PKK ဘက်ကလည်းစနေနေ့တုန်းကပြောပါရယ်။ တူရကီလေရင်တွေရဲ့လေကြောင်းတက်ခိုက်မှုအပြီးမှာသူတို့ရဲ့သဘောထားကိုအခုလိုထုတ်ပြန်ခဲ့တာပါဒါပေမဲ့လေကြောင်းတက်ခိုက်မှုလုပ်တာဟာအခုပတ်စောပိုင်းတွင်ကတူရကီရဲ့တပ်ဖွဲ့ဝင်2ယောက်ကို PKK တွေကတပ်ပစ်ခဲ့တာကြောင့်ဖြစ်တယ်လို့တူရကီဘက်ကတုံ့ပြန်ပြောဆိုထားပါတယ်ခင်ဗျာ
စီးရီးယားနိုင်ငံအတွင်းက IS အစွန်ရောက်အကြမ်းဖက်သမားတွေကိုအားပေးကူညီတယ်ဆိုတဲ့ဆွဆွဲချက်နဲ့ဩစတြေးလျအမျိုးသားသူနာပြုသူကိုအကြမ်းဖက်မှုနဲ့ဆင်နွယ်တဲ့အမှုနဲ့တရားစွဲဆိုထားပါတယ်အကြမ်းဖက်ဖွဲ့စည်းကိုအပိတ်ကူညီမှုဆိုတဲ့ဆွဲချက်အပြင်တိုင်းတစ်ပါးကအကြံဖက်လို့ရတွေနဲ့ချိတ်ဆက်နိုင်အောင်လူတဦးကိုအပိတ်ရန်ကူညီရန်ကြံစီမှုဆွဲချက်တွေနဲ့လည်းတနင်္ဂနွေနေ့တုန်းကမဲလ်ဘုန်းတရားရုံးကနေအဒမ်ဘရုတ်မန်ကိုဆွဲဆိုထားတာပါစီးရီးယားနိုင်ငံကိုသွားခဲ့တဲ့နောက်ဒီတဲ့တင်ပတ်အစောပိုင်းတုန်းကတူရကီနိုင်ငံမှာလာပြီးလက်နက်ချအဖမ်းခံခဲ့တဲ့အသက်39နှစ်အရွယ်ဘရုတ်မန်ဟာတူရကီနိုင်ငံကနေတောက်ကြနေတုန်းကဩစတြေးလျကိုပြန်ရောက်လာတာပါကလေး9ယောက်ဖေးလည်းဖြစ်တဲ့ဘရုတ်မန်ဟာလူသားချင်းကူညီမှုအစီအစဉ်အချို့နဲ့စီးရီးယားကိုသွားရောက်ခဲ့တာဖြစ်တယ်လို့ဩစတြေးလျသတင်းဌာနတွေကပြောပါရယ်စီးရီးယားမှာတရားရခဲ့ပြီးတဲ့နောက်အကြမ်းဖက်အဖွဲ့နဲ့ပူးပေါင်းဖို့ဖိအားပေးခိုင်းစေခံခဲ့ရတယ်လို့ဆိုပါရယ်သူ့ကိုလာမဲ့တနင်္လာနေ့မှာမဲလ်ဘုန်းမြို့အတရားရုံးမှာနောက်တစ်ကြိမ်ရုံးထုတ်ပါလိမ့်မယ် IS အပြင်အချာအကြမ်းဖက်အုပ်စုတွေနဲ့ပူပေါင်းတိုက်ဖို့အရှိအလေပိုင်းကိုသူ့နိုင်ငံသားတွေခီးသွားခဲ့ပြီးတဲ့နောက်ပြည်တွင်းမှာကြီးထွားလာနေတဲ့စစ်သွေးကြွအရေးအတွက်ဩစတြေးလျနိုင်ငံတွင်တတိကြီးထားနေရတာပါအကြမ်းဖက်နေနေရင်းအတွက်ဝင်ရောက်စီးနင်းမှုတွေကိုလည်းရဲဘက်ကနိုင်ငံတော်ကပြုလုပ်ခဲ့ပါတယ်ဝန်ကြီးချုပ်တိုနီအက်ဘော့ကလည်းအမျိုးသားလုံခြုံရေးဥပဒေတွေကိုပုံမပြတ်ထားမှုတိုက်တွန်းနေပါတယ်ဒီထဲမှာဩစတြေးလျနိုင်ငံသားတွေနှစ်နိုင်ငံခံယူထားတဲ့ကိစ္စကိုပြက်ပြဲစေမဲ့အချက်လည်းပါဝင်ပါတယ်
ယူအေကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လင်းပေးနေပါတယ်ရှင်
တနင်္ဂနွေနေ့ညနေခင်းသတင်းများကို VOE ကနေဆက်လက်ကြေညာနေပါတယ်တမရော်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာသူ့ရဲ့အိန္ဒိယနိုင်ငံ6ရက်ကြာခီးစဉ်ကိုဒီကနေ့စတင်လိုက်ပြီးနှစ်နိုင်ငံကြားလူညိုရေးကိစ္စရပ်တွေကိုဒီခီးစဉ်အတွင်းဆွေးနွေးမယ်လို့မျှော်လင့်ရပါတယ်အိန္ဒိယနဲ့မြန်မာနယ်စပ်မှာလှုပ်ရှားနေတဲ့လက်နက်ကိုင်သဘုံအဖွဲ့တွေကိုနှိမ်နင်းရေးစစ်ဖက်ပူးပေါင်းဆောင်ရွက်မှုတွေအရှိန်မြင့်တင်သွားဖို့နဲ့ပတ်သက်ပြီးဆွေးနွေးမှာဖြစ်တယ်လို့လည်းသတင်းတွေမှာဖော်ပြကြပါတယ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာအိန္ဒိယကာကွယ်ရေးဝန်ကြီးမနိုဟာပါရီကာနဲ့လည်းတွေ့ဆုံမှာဖြစ်ပြီးမြန်မာနိုင်ငံကိုလက်နက်တင်ဖို့ရုံချရေးကိစ္စရပ်တွေနဲ့ပတ်သက်လို့ဆွေးနွေးမှာဖြစ်တယ်လို့အိန္ဒိယစစ်ဘက်ကလာတဲ့သတင်းတွေကိုကူကားပြီးတော့ဖော်ပြထားပါတယ်။ဒါ့အပြင်စစ်ဘက်ဆိုင်ရာအဆောက်အဦတွေကိုလည်းဗိုလ်ချုပ်မှုကြီးကလိုက်လံကြည့်ရှုမဲ့အပြင်ဗုဒ္ဓဂါယကိုလည်းသွားရောက်လည်ပတ်မယ်လို့ထောက်လိုင်းရက်ကကထွက်ပေါ်လာတဲ့သတင်းတွေကိုကူကားပြီးတော့သတင်းတွေမှာဖော်ပြကြပါတယ်။လွန်ခဲ့တဲ့ကာလတွေအတွင်းအိန္ဒိယနိုင်ငံဟာအစစ်မြစ်ရေဒါနဲ့ဆိုနာစနစ်တွေကိုမြန်မာရေတပ်အတွက်ရောင်းချခဲ့ပူပါရယ်မကြသေးခင်တုန်းကလည်းအိန္ဒိယနိုင်ငံနယူးဒေလီမှာကျင်းပတဲ့အိန္ဒိယမြန်မာပူးရဲညှိနှိုင်းတမ်းမီးကော်မရှင် GCC အစည်းအဝေးကိုမြန်မာနိုင်ငံသားရေးဝန်ကြီးဦးနာမောင်လင်းဦးဆောင်တက်ရောက်ခဲ့ပြီးအဲ့ဒီအစည်းအဝေးအတွင်းကုံတွေရေးနဲ့စွမ်းအင်ကဏ္ဍမှာအရှိန်တိုးမြင့်မှုကိစ္စရပ်တွေအပါအဝင်ကာကွယ်ရေးနဲ့နယ်စပ်လုံခြုံရေးကိစ္စရပ်တွေကိုပါဆွေးနွေးခဲ့ပါသေးတယ်ကီလိုမီတာ6သိန်းကျော်ရှည်လျားတဲ့အိန္ဒိယနဲ့မြန်မာနယ်စပ်မှာအခြေစိုက်ထားတဲ့နာဂတဘုံအဖွဲ့ကဇွန်လ4ရက်နေ့ကဂျုံကိုတိုက်ခိုက်ခဲ့တာကြောင့်အိန္ဒိယတပ်ဖွဲ့ဝင်18ဦးသေဆုံးခဲ့ပြီးမှအိန္ဒိယနဲ့မြန်မာကြားလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေအခုလိုအရှိန်မြင့်တင်လာတာဖြစ်ပါတယ်ခင်ဗျာ
အင်ဒိုနီးရှားနိုင်ငံရဲ့ဂျာဗာကျွန်းမှာတနင်္ဂနွေနေ့ကပင်လယ်ရေအောက်အင်အားကြီးငလင်တစ်ခုလှုပ်ခတ်သွားပါတယ်။အသေးအပြောက်အပျက်စီးဆင်းတော့ထွက်လာတာမရှိသလိုဆူနာမီသတိပေးချက်လည်းထုတ်ပြန်တာမျိုးမရှိပါဘူး။အင်အား6အဆင့်ရှိတဲ့ငလင်ဟာဂျာဗာကျွန်းအရှေ့ပိုင်းကကရာဂျန်သမ္ဘာခရီဂျိုမြို့ကနေတောင်ဖက်ကမိုင်50အကွာမြေအောက်38မိုင်အနက်ကိုဗဟိုပြုလုပ်ခတ်သွားတယ်လို့အမေရိကန်ဘူမိဗေဒအစူဆန်းလေးလာရေးဌာနကပြောပါရယ်ပစိဖိတ်သမုဒ္ဒရာထက်က Ring of Fire မိကွင်းလို့ခေါ်စမှတ်ပြုတဲ့နေရာပေါ်မှာတည်ရှိတဲ့အတွက်အင်ဒိုနီးရှားနိုင်ငံဟာငလင်ဘေးတောင်ကိုမကြာခဏခံရလေးရှိပါရယ်2004ခုနှစ်တုန်းကလည်းအီယာမဆူနာမီငလင်တန်းကြောင့်နိုင်ငံပေါင်းတဒါဇင်ကျော်ကလူပေါင်း 23,000 ကျော်သေဆုံးသွားခဲ့ရတာပါအများစုကတော့အင်ဒိုနီးရှားအခီးဒေတာခံတွေဖြစ်ပါရယ်
ဂျပန်နိုင်ငံတိုကျိုမြို့လူနေထိုင်ရာရပ်ကွက်အတွင်းအသေးစားလေယာဉ်ဒစ်စီဒီကနေ့မှပြတ်ကျသွားတဲ့အတွက်လူ3ဦးထက်မနည်းသေဆုံးသွားတယ်လို့ဂျပန်အာဏာပိုင်တွေကပြောပါရယ်လေယာဉ်မှူးခီးသည်2ဦးနဲ့လူနေရပ်ကွက်တွင်းကအမျိုးသမီး2ဦးသေဆုံးခဲ့ပြီးတခြားခီးသည်3ဦးကိုတော့အပြက်စီးရဲကြားကနေကယ်တင်နိုင်ခဲ့ပါရယ်အဲ့နောက်ဒဏ်ရာရခဲ့တဲ့ခီးသည်3ဦးနဲ့လူနေရပ်ကွက်တွင်းက2ဦးကိုဆေးရုံကိုပို့ဆောင်ပေးခဲ့ပါရယ်လေရင်ပြတ်ကျသွားတဲ့အတွက်မီးလောင်ကျွမ်းနေတဲ့ပစ္စည်းပိုင်းစားတွေကြားမှာလေရင်အမီးပိုင်းဟာပြောင်းပြန်လည်နေတာကိုတွေ့ရပြီးတခြားမီးလောင်ကျွမ်းနေတဲ့အိမ်တွေနဲ့ကားတွေကိုအပေါ်စီးကနေရိုက်ကူးထားတဲ့ပုံတွေမှာတွေ့ရပါတယ်။ဒီလေရင်စတင်ပြန်တန်းလာတဲ့ ချိုဖူလေစိတ်ကနေတိတ်မဝေးတဲ့နေရာမှာလေရင်ပြတ်ကျခဲ့တာဖြစ်တယ်လို့ဂျပန်သတင်းမီဒီယာတွေမှာဖော်ပြကြပြီးလေရင်ဘာကြောင့်ပြတ်ကျတယ်ဆိုတာကိုတော့စုံစမ်းစစ်ဆေးမှုတွေစတင်လှုပ်ဆောင်နေပါတယ်။အခုပြတ်ကျခဲ့တဲ့လေရင်များဟာ2004ခုနှစ်အော်တိုဘာလတုန်းကလည်းမတော်တဆမှုဖြစ်ပွားခဲ့ဘူးပါတယ်။ဂျပန်နိုင်ငံမြောက်ပိုင်းဆာပိုရိုလေစိတ်ကနေပြန်တက်ဖို့ပြုလုပ်စဉ်မှာလေရင်ပြေးလည်အလွန်ကကွင်းမြင်တဲ့ကိုပြတ်ကျသွားခဲ့တာလို့သေယူပို့ဆောင်ရေးဝန်ကြီးဌာနကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။အဲ့လိုပြတ်ကျစဉ်တုန်းကတော့အသေးပြောက်မရှိခဲ့ပဲလေရင်ကိုပြန်လည်ပြုပြင်သုံးဆွဲပြီးတဲ့နောက်9လကျော်အကြာမှာအခုလိုလေရင်ပြတ်ကျခဲ့တာဖြစ်ပါတယ်ခင်ဗျာ
ဒီကနေ့တနင်္ဂနွေနေ့အစောပိုင်းမှာတရုတ်လေကြောင်းလိုင်းတစ်ခုကလေရင်ဒစည်းပေါ်မှာခီးတဲ့တယောက်ကမီးရှို့ဖို့စ조사မှုတစ်ခုဖြစ်ပေါ်ခဲ့ပါတယ်။ဒါပေမဲ့လေယူမှုထမ်းတွေကသူ့ကိုဖမ်းချုပ်ပြီးထိန်းသိမ်းလိုက်နိုင်တယ်လို့လေကြောင်းပြန်တိုင်းရဲ့အာဏာပိုင်တွေကပြောပါတယ်။ဂျာဟာတရုတ်လေရင်ပေါ်မှာအနိုင်ကျတဲ့နောက်ဆုံးမတော်တဆမှုတစ်ခုလည်းဖြစ်ပါတယ်။တိုက်ဂျိုးမျိုးကနေဟောင်ကောင်နီးကကွမ်ဂျိုးမျိုးကိုပြန်တက်မဲ့ရှန်ဇန်လေကြောင်းပိုင်လေရင်ပေါ်မှာမနှက်တနိုင်ဝန်းကျင်လောက်ကအခုလိုမီးရှို့မှုဂျိုးပန်းမှုဖြစ်ပေါ်ခဲ့တာလို့တရုတ်လေကြောင်းပြန်တိုင်းရဲ့အာဏာပိုင်တွေကပြောပါရယ်စုံစမ်းစစ်ဆေးမှုတွေလုပ်နေပေမဲ့လည်းအသေးစိတ်ထုတ်ပြောတာမျိုးတော့မရှိသေးပါဘူးရှင
်။တနင်္ဂနွေနေ့နောက်ဆုံးသိရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကကြေညာပေးခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပါပေးမှာပါပထမအဆုံးအနေနဲ့တော့ AR တိုင်းစီယုံရေခီးစဉ်အတွင်းတော့အောင်ဆန်းစုကြည်ရဲ့မိန့်ကွန်းဆောင်ပါကိုတင်ဆက်ပေးချင်ပါတယ်ရှင်မြန်မာနိုင်ငံမှာစစ်မှန်တဲ့အပြောင်းလဲကိုဖော်ဆောင်နိုင်ဖို့နိုဝင်ဘာလ၈ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD တခဲနဲ့အနိုင်ရဖို့အရေးကြီးတဲ့အကြောင်းပါတီဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ် NLD အနိုင်ရလာခဲ့ရင်အမျိုးသားပြန်လည်တင့်မြတ်ရေးကိုလည်းဦးစားပေးမှာဖြစ်တဲ့အကြောင်းနေရက်ကြာAR တိုင်းစီယုံရဲ့ခီးစဉ်ဒီကနေ့အဆုံးသတ်ခဲ့တဲ့မော်လမြိုင်ကျွန်းမြို့မှာဒေါ်အောင်ဆန်းစုကြည်ကပြောဆိုလိုက်တာပါအပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မဆုမွန်ကတင်ပြပေးမှာပါရှင
်ဟုတ်ကဲ့ပါရှင်ပထမအဦးဆုံးကျင်ရွေးကောက်ပွဲအတွက်မဲဆွယ်စီယုံရဲ့ခီးစဉ်ဖြစ်တဲ့ AR တိုင်းကိုရောက်နေတဲ့ဒေါ်အောင်ဆန်းစုကြည်က NLD ပါတီအနိုင်ရမှဒီမိုကရေစီအပြောင်းအလဲတွေလုပ်နိုင်လိမ့်မယ်လို့ပြောဆိုလိုက်တာဖြစ်ပါတယ်
ဒီတော့ပွဲနိုင်ဖို့လိုတယ်ဆိုတာကျမတို့နိုင်ငံကိုစစ်မှန်တဲ့ဒီမိုကရေစီလမ်းကြောင်းပေါ်ရောက်အောင်ဖို့ပါပဲ။နောက်ပြီးတော့ဒီမိုကရေစီလမ်းကြောင်းဆိုတာဟာကျမတို့ပို့ခြင်းနဲ့ပြည်သူလူထုကိုပို့ပေးခြင်းနဲ့ဒီမိုကရေစီလမ်းကြောင်းဆိုတာယာပြီးဆုံးလမ်းဖြစ်ဖို့လိုပါတယ်။မိုးတွင်မှာအပေါက်တိမ်နဲ့ရှိတဲ့လမ်းမျိုးမဖြစ်စေချင်ပါဘူးလို့ကျမပြောပြရတယ်။ကျမတို့ဒီလိုစနစ်ကြီးတစ်ခုလုံးကိုပြောင်းဖို့အနည်း90ကျော်အခုကျမတို့ထဲကဒီပြိတ္တထဲကဆိုလို့ရှိလို့ရှိရင်မမွေးငင်ကလေးကစစ်အာဏာရှင်စနစ်ကြီးနိုင်ငံမှာအမြင့်တွယ်သွားတာပါ1962ခုနှစ်ကစတော့ပေါ့အဲ့တော့အနှစ်90ကျော်အာဏာရှင်စနစ်အောက်မှာနေခဲ့ရတဲ့နိုင်ငံကိုပြောင်းဖို့ဆိုတာဟာကျမတို့အင်အားတွေအများကြီးလိုပါတယ်ဘယ်လိုအင်အားလဲဆိုတော့နံပါတ်1အဓိကတော့ပြည်သူ့ရဲ့ထောက်ခံမှုအင်အားပဲဒါကြောင့်မလို့ကျမတို့2015ရွေးကောက်ပွဲကိုနိုင်ဖို့လိုတယ်ဆိုတော့ရိုးရိုးနိုင်လို့မဖြစ်ပါဘူးအပြတ်အပတ်နိုင်ဖို့လိုပါတယ်လို့ပြောပြရစီ
ဒါပေမဲ့လည်းအနိုင်ရလာတဲ့အခါမှာတိုင်းပြည်အတွက်အရေးတကြီးလိုအပ်နေတဲ့အမျိုးသားရင်ကြားစစ်ရေးကိုလည်းဦးတည်ဆောင်ရွက်သွားမှာဖြစ်တဲ့အကြောင်း AR တိုင်းရဲ့ခီးစဉ်အဆုံးသတ်တဲ့တနင်္ဂနွေနေ့ကမော်လမြိုင်ကျွန်းမြို့မှာမိကွန်းစကားပြောကြရမှာအခုလိုပြောဆိုသွားခဲ့တာပါ
အစိုးရဖြစ်လာရင်လည်းကျမတို့ဟာဘယ်တော့မှအမျိုးသားရင်ကြားစစ်ရေးဆိုကျမတို့ရဲ့ဘူးကိုမေ့မှာမဟုတ်ပါဘူးတခြားအဖွဲ့အစုအဖွဲ့တွေကိုကျမတို့နှိတ်ကုတ်ဖို့မဟုတ်ဘူးအနိုင်ယူဖို့မဟုတ်ဘူးလက်ကမ်းပြီးတော့အားလုံးညီညီညွတ်ညွတ်လုပ်ဖို့ဆိုတာကျမတို့ရဲ့ရည်ရည်ချက်ဖြစ်ပါတယ်
ဆယ်စုနှစ်တွေနဲ့ချီပြီးတော့စစ်အစိုးရတွေအဆက်ဆက်ဖိနှိပ်မှုတွေကြုံခဲ့ရတဲ့ NLD ပါတီတွင်ကအားနည်းချက်တွေရှိနေတယ်ဆိုတာကိုလည်းဒေါ်အောင်ဆန်းစုကြည်ဘက်ကအတိအမှတ်ပြုပြောဆိုခဲ့တယ်လို့ပြင်ဆင်နိုင်အောင်စ조사ဖို့လည်းကတိပြုခဲ့တာပါနိုင်ငံရေးသမားတွေအနေနဲ့လူမှုကိုလှည့်ပြားသိမ်းသွင်းတာ၆လက်နာမျိုးကိုလည်းလက်မခံနိုင်ပါဘူးလို့ဒေါ်အောင်ဆန်းစုကြည်ကပြောကြားသွားပါတယ်ဒေါ်အောင်ဆန်းစုကြည်ရဲ့ AR တိုင်းခီးစဉ်အတွင်မှာတော့ရွေးကောက်ပွဲမှာလူမှုရဲ့ထောက်ခံမှုရဖို့အတွက်သာမကနိုင်ငံသားအခွင့်အရေးတရဖြစ်တဲ့မဲပေးပိုင်ခွင့်မဆုံးရှုံးစေဖို့ကိစ္စတွေကိုလည်းပြောဆိုခဲ့ပါတယ်။အထူးသဖြင့်ကတော့အခုအခါအမားရင်းတွေတွေ့နေရတဲ့မဲစရင်ကိစ္စတွေလို့ရွေးကောက်ပွဲဆိုင်ရာကိစ္စတွေနဲ့ပတ်သက်လို့လူမှုကြားမှာပုံမနာလည်လာအောင်အာယုံစိုက်ဆောင်ရွက်ခဲ့တဲ့အကြောင်းဒေါ်အောင်ဆန်းစုကြည်ရဲ့အရာဝတီခီးစဉ်မှာလိုက်ပါသွားတဲ့မြောင်းမြမဲဆန္ဒနယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးမန်းကျော်နီကပြောပါတယ
်။အရာဝတီတိုင်းမိုးရုံးလီတော်ထဲမှာလူမှုပိတ်ဘက်ကအများကြီးပေါ်လာတယ်လေလူတွေလာတယ် များကြီးလာတဲ့အတွက်ကြောင့်မို့လို့အင်မတန်မှအောင်မြင်တဲ့လူလူကenergy ပေါ်မှာမြစ်တာရှိပြီး energy အဲ့မှာပဲရှိရဲဆိုတာကိုသုံးသပ်လို့ရတယ်။
AOR တိုင်းခီးစဉ်တွင်မှာ NND ကမဲဆန္ဒနဲ့တည်တည်တွဲလွှတ်တော်ကိုယ်စားလှယ်လောက်အရေးချင်းတတ်မှတ်မှုတွေနဲ့ပတ်သက်ပြီးလဲအမျိုးသမီးတိုင်းရင်းသားလူငယ်စတာတွေကိုဦးစားပေးရွေးချယ်မှာဖြစ်ကြောင်းနဲ့ကိုယ်စားလှယ်လောက်တွေအနေနဲ့ဥပဒေနဲ့အညီမိမိတို့ရဲ့ပိုင်ဆိုင်မှုတွေကိုပွင့်လင်းမြင်သာစွာပြသရမှာဖြစ်တယ်လို့ဒေါံဆန်းစုကြည်က AOR တိုင်းပြည်သူလူထုကိုရှင်းပြခဲ့ပါတယ်။ဒေါံဆန်းစုကြည်ဟာ AOR တိုင်းခီးစဉ်အတွင်းမှာဖျားပုံခရိုင်ကြိုက်လက်မြို့နယ်နဲ့မော်လမြိုင်ကျွန်းကိုတွားရောက်ခဲ့ပြီးတော့ AOR တိုင်းပြည်သူလူထုနဲ့တွေ့ဆုံပြီးပထမဦးဆုံးအကြိမ်ရွေးကောက်ပွဲဆိုင်ရာမဲဆွယ်စည်းရုံးဟောပြောမှုတွေကိုလှုပ်ဆောင်ခဲ့တာဖြစ်ပြီးတော့အခုဆိုရင်တော့ရန်ကုန်မြို့ကိုပြန်လည်ထွက်ခွာသွားပြီးဖြစ်ပါတယ်
။မဆုမွန်ပြောပြသွားတာပါ။ဒီတဲ့နဲ့တစ်ဆက်ထဲမှာပဲမနေ့က AOR တိုင်းကြိုက်လက်မြို့နယ်ခီးစဉ်အတွင်းမှာပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကနိုင်ငံရေးမှာအရင်ကဝေမပါခဲ့တဲ့တက်သည့်ပညာရှင်တွေအလောက်ကိုင်ကျွမ်းကျင်သူတွေဟာသူတို့ရဲ့ပညာအရေးအချင်းကျွမ်းကျင်မှုတွေနဲ့နိုင်ငံကိုအကျိုးပြုနိုင်တဲ့သူတွေဖြစ်တာကြောင့်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်လောင်းတွေအဖြစ်ဝင်ရောက်ရှင်ပြိုင်ဖို့ဖိတ်ခေါ်သွားမှာဖြစ်တယ်လို့ပြောကြားလိုက်ပါတယ်။အပြည့်အစုံကိုတော့မအင်ဂျင်နိုင်ကတင်ပြပေးထားပါရရှင်
။နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်အထွေထွေရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မယ်လို့ပြီးခဲ့တဲ့သတင်းပတ်တွေအတွင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အနေနဲ့ကြေညာပြီးတဲ့နောက်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာပထမဆုံးအကြိမ်လူထုမဲဆွယ်စည်းရုံးရေးခီးစဉ်အဖြစ် AOR တိုင်းကြိုက်လက်မြို့ကိုမနေ့ကတွားရောက်ခဲ့ပါတယ်။ NLD အနေနဲ့ကိုယ်စားလှယ်လောင်းတွေကိုရွေးချယ်တဲ့အခါမှာနိုင်ငံကိုအကျိုးပြုနိုင်မယ့်အရေးအချင်းကိုပထမဦးစားပေးဖြစ်သတ်မှတ်ထားကြောင်းဒေါအောင်ဆန်းစုကြည်ကသူ့ရဲ့မိကွန်းမှာအခုလိုအလေးနက်ထားပြောသွားပါတယ
်။ဝေလာဒီမိုကရေစီခွဲရောက်ကနေတော့ဝင်ရောက်လို့ရှင်းပြလို့တကယ်တော်တဲ့ပုံပေါ်ရင်းများပညာရှင်များအတွေ့အကြုံအလုံးအကဲအများအတွက်ကျင်းများကိုထိတ်ခေါ်တယ်။တချို့ကနည်းနည်းမချိန်မချင်းဒီလူတွေကဒီပုံပေါ်တွေကအစတုန်းကဖွဲ့ထုတ်ဝင်နေတယ်မဟုတ်ဘူး။အခုမှဝင်လာပြီးတော့သူတို့ကိုယ်စားလှယ်နေရာပေးမှလားဆိုပြီးတော့မေးတဲ့လူတွေရှိတယ်။ဟုတ်တယ်ဒီဘက်ကပေးရမယ်။ဘာဖြစ်လို့လဲဆိုတော့ဒီပုံပေါ်တွေကအရင်တော့ကနိုင်ငံရေးထဲမှာဝင်မပါခဲ့ပေမဲ့ကိုရဲ့ဒီမိမိတို့ရဲ့ကျွမ်းကျင်မှုရမိမိတို့ရဲ့ပညာအရနိုင်ငံကိုအကျိုးပြုရဲ့နောက်ပြတော့လေဒီမိုကရေစီကိုချိပါအောင်မလုပ်ခဲ့ဘူးချင်းဒီမှာတော့ဒီလိုပုံပေါ်နိုင်ငံအတွက်သုံးရမှာလေဒီမှာတော့နိုင်ငံအတွက်တာဝန်ပေးတာနိုင်ငံအတွက်သုံးတယ်သုံးရမှာ
2015ရွေးကောက်ပွဲဟာမြန်မာနိုင်ငံအနာဂတ်အပြောင်းအလဲကိုအကောင့်ထင်ပေါ်မှာဖြစ်တယ်လို့သူ့အနေနဲ့ယုံကြည်ကြောင်းလဲဒေါအောင်ဆန်းစုကြည်ကဆိုပါတယ်ဒါကြောင့်စစ်မှန်တဲ့ဒီမိုကရေစီစနစ်ပေါ်ပေါက်ဖို့အတွက်တိုင်းသားပြည်သူအလုံးမဖြစ်မနေမဲပေးကြဖို့အရေးကြီးတယ်လို့ဒေါအောင်ဆန်းစုကြည်ကအခုလိုပြောသွားပါတယ
်။2015ခုရောက်လာတယ်။ဒီရွေးကောက်ပွဲဟာလည်းနိုင်ငံရဲ့ကံစီမားကိုဆုံးဖြတ်ပေးတဲ့ရွေးကောက်ပွဲတဲ့။ဒီချက်ကဒီကောင်မေးပါလေ။2960မှာလိုပဲပြန်ဖြစ်ရင်ဘယ်နဲ့လုပ်မလဲ။ဒီမှာတော့ကိုယ့်ဝင်နေနဲ့ပြောမယ်။2960မှာလိုဖြစ်မယ်ဆိုတော့ပြည်သူချင်းချင်းနားမရောင်းပါနဲ့အဲ့ဒါမျိုးသားဒီမိုကရေစီဖွဲ့ကိုမဲပေးမှာစလို့ပြောတဲ့သူဖြစ
်ကျိုင်းလက်မြို့မှာကျင်းပတဲ့ရွေးကောက်ပွဲဆိုင်ရာပညာပေးဟောပြောပွဲမှာတက်ရောက်လာတဲ့ဒေသခံပြည်သူတွေရဲ့မိဂုံတွေကိုလည်းဒေါအောင်ဆန်းစုကြည်ကဖြေဆိုသွားပါတယ
်။2015မှာတရားရဂန်လုံးနိုင်လို့ရှိလို့နံပါတ်1ကတော့အခုလည်းတော့ဘယ်လုံးမှမစိုးနိုင်ဘူးဆိုတော့တိတ်ကြပါတော့။နောက်တစ်ဆင့်ကပါလဲဆိုတော့ဒီမှာတော့တရားရဂန်လုံးနိုင်နာနဲ့အမျှတရားရဂန်လုံးသဘောထားရှိမှုကိုပေးပြပြီးတော့ဒီမှာတော့နိုင်ငံမှာမျိုးသားရင်းရစေရေးအတွက်လွတ်သွားမယ်ဆိုတာအပတ်ပါဘူး။အမဒီမှာတော့နိုင်ငံမှာမျိုးသားရင်းရစေရေးမရှိဘဲနဲ့ညီညွတ်မှုမရှိဘဲနဲ့တော့မှတော့တက်မှုရှိနေ
တယ်။ဒီကြိုက်လက်မျိုးကဟောပြောပွဲကိုဒေသခံပြည်သူထောင်ထဲချီတက်ရောက်ခဲ့ပါတယ်ရှင်။
မနက်ကနာဂတ်တွေအရေးကြီးတဲ့အထိုးအကူတစ်ခုဖြစ်လာနိုင်တယ်လို့မျှော်လင့်နေကြတဲ့ရွေးကောက်ပွဲတွေကျင်းပဖို့လာပိုင်းနဲ့ကြာမှာတော့လေ။ဒါပေမဲ့ရွေးကောက်ပွဲတွေအပြီးသမရနေရအတွက်ရွေးချယ်ရမှာ2008ဖွဲ့စည်းပုံအရ NLD ဥက္ကဋ္ဌဒေါံဆန်းစုကြည်ရွေးချယ်ခံပိုင်ခွင့်မရှိတယ်လို့လက်ရှိသမရဦးသိန်းစိန်ကလည်းနောက်တစ်ကြိမ်တက်တန်းအတွက်ရည်ရည်ပြတ်ပြောမထားသေးပါဘူး။ဒေါံဆန်းစုကြည်ရောဦးသိန်းစိန်ပါသမရမဖြစ်ကြဘူးဆိုရင်နောက်တက်မဲ့အစိုးရကိုဘယ်သူဦးဆောင်နိုင်မဲ့အလားအလာများရှိနေပါသလဲ။ဘယ်လိုကောင်းဆောင်မျိုးပေါ်ထွက်လာဖို့မျှော်လင့်ကြပါသလဲဆိုတာကိုအခုလာမယ့်အင်္ဂါနေ့ညတရားလီလန်အစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-239-382-9994လေးကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကြိုတင်ပေးပို့ထားပါကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းစာနယ်ပဲဖြစ်ဖြစ်အသံဖိုင်နယ်ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ
်အင်္ဂါနေ့ညကြားတဲ့ဒီတိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ချက်မှန်ဖိတ်ခေါ်အပ်ပါတယ်ပါဝင်ဆွေးနွေးလို့ရဆိုရင်တော့အချိန်မီဆက်သွယ်ကြဖို့လဲမာကြပြစီရှင်အခုတော့ရှမ်းပြည်နယ်တာချီလိပ်ဘက်ကမူရစေဝါတွေဖန်းစီရမိရဲ့တည်င်းကိုတင်ဆက်ပေးချင်ပါတယ်မြန်မာနိုင်ငံအပါဝင်မဲခေါင်မြစ်ဝမ်၄နိုင်ငံပူးပေါင်းပြီးမူရစေဝါနှိမ်နင်းရေးစီမံချက်အတွင်းရှမ်းပြည်နယ်တာချီလိပ်ခရိုင်အတွင်းမှာတော့မူရစေဝါအမြောက်အများနဲ့အတူထုတ်လုပ်တဲ့စက်ကရိယာပစ္စည်းတွေကိုလည်းအာဏာပိုင်တွေဖန်းစီရမိခဲ့ပါတယ်မြန်မာတရုတ်ထိုင်းနဲ့လာအိုလေးနိုင်ငံရဲတပ်ဖွဲ့တွေတန်ရရှိရနေရာတွေကိုစီးနှင်းရှာဖွေရမှာမြူရစေဝါတွေကိုဖန်ဆီးရမိခဲ့တာပါမအေးအေးမှာသတင်းပေးပို့ထားပါရှင
်တာချီလိမ့်မြို့နယ်မိုင်းကိုအုပ်စုမဲလီပါကော်ရွာကနေအိမ်တစ်လုံးနဲ့ရာဘာချန်တစ်ခုထဲမှာမြူရစေဝါထုတ်လုပ်ဖြန့်ဖြူးရောင်းချနေတယ်ဆိုပြီးသတင်းရတဲ့အတွက်တာချီလိမ့်ခြေဆိုင်မြူရတပ်ဖွဲ့စု30နေပြည်တော်ခြေဆိုင်မြူရတပ်ဖွဲ့စု104နဲ့အမှတ်926ချင်းမြန်တရင်ကတပ်ဖွဲ့ဝင်တွေအပါအဝင်ပူးပေါင်းတပ်ဖွဲ့တွေကစနေနေ့ကဝင်ရောက်ရှာဖွေဖန်ဆီးခဲ့တာပါစနေနေ့ကဖမ်းဆီးမှုတွေအတွင်းမှာစိတ်ကြွသေးပြား38,000ကျော်နဲ့မူရစေးပါဝင်ဆက်ဆက်ပစ္စည်းတွေဖမ်းဆီးမိခဲ့ကြောင်းတာချီလိုက်မူရတပ်ဖွဲ့စု30ကတာဝန်ရှိရဲရာရှိတူကအခုလိုပြောပါတယ
်မူရစေးကတမလို့နေအောင်လုပ်ခဲ့မှာစိတ်ကြွသေးပြားတသိန်း18,800ကျားရဲ့နောက်ကစိတ်ကြွဆီးမှု93.9 kg/48 kg တစ်ဖက်တည်းက9 kg နဲ့နောက်6 g ပေါ့နော်အဲ့ဒါနဲ့တော့စစ်ကြောစင်ကြရိုက်ဆက်တလို့ရင်တော့မတော်ရင်ပြည့်ဆိုင်ငယ်ကြီးရဲ့သတ္တဝိဒနာတလဲနောက်တဲ့စစ်ကြောစင်ကြထုံးရမှာတုံးရဲဆက်ဆက်ကြည့်နေစစ်တုံးကြီးလို့ကျွန်တော်ဒီပြုဖို့ခွင့်ရမယ်ဆက်ကြည့်ရမယ်ဆက
်မူရစေဝါတံပိုးကကြက်သိန်းပေါင်း3,000ကျော်တံပိုးရှိပြီးမူရစေဝါထုတ်လုပ်တဲ့ဆက်တွေနဲ့ဆက်ဆက်ပစ္စည်းတွေဖမ်းပြီးတဲ့တံပိုးကတော့ကြက်သိန်းပေါင်း2,000ကျော်တံပိုးရှိပါတယ်2015ခုနှစ်အတွင်းမှာတော့အခုတကြိမ်စိတ်ကြွအစီဖမ်းဆီးမှုတံပိုးကအများဆုံးဖြစ်ပြီးကျွန်းလာတော့ကလည်းအခုလိုမျိုးဖန်းစီရမိခဲ့တယ်ဆိုပြီးရဲရရှိကဆက်ပြောသွားပါတယ
်။ဒီတချိန်လေးမှာကျွန်တော်တို့ဒီ2015ခုနှစ်ချုံစွန်လာတဲ့မှာကျွန်တော်တို့ဒီနေကောင်ရက်ကွက်ထဲမှာရှိတဲ့ဆက်စားရက်ကွက်ထဲမှာရှိတဲ့ဒီဒီတော့ဖက်နေမှာအဲ့လိုပဲစီရရဲစနေနဲ့စိတ်ကြွဆင်းမှုနေနဲ့အများကြီးဒီကဗီဒါတော့ကတူတဲ့ပမာဏပုံပြီးတော့များသွားတော့နော်။ချိန်ကြီးလို့နော်ဒီစီကြွစီကြွထုံးလို့ဆက်ပြီးရောအာရောမိတာနဲ့ဆိုတော့နှစ်ချိန်ရှိပြီလို့နော်
ပြီးခဲ့တဲ့ဂျွန်လာကစပြီးမဲခေါင်မြေဝမ်းဒေတာမူရစေဝါနှိမ့်နှင်းစစ်စင်ရေးအမှတ်နှစ်ကိုစတင်ခဲ့ရမှာအခုလိုပဲစိတ်ကြွစေးနဲ့စိတ်ကြွစေးထုတ်လို့ရမှာအသုံးပြုတဲ့ဆက်တွေကိုဖမ်းမိခဲ့ပြီးတဲ့နောက်မှာတော့ဒီစစ်စင်ရေးကိုအချိန်မြင့်တဲ့အနေနဲ့ဖြူဟာဆွဲပြီးအခုလိုမျိုးဖမ်းဆီးရမိနိုင်အောင်လှုပ်ဆောင်ခဲ့တာဖြစ်တယ်ဆိုပြီးမူရစေဝါနှိမ့်နှင်းတပ်ဖွဲ့စု30ကဆိုပါတယ်ဖမ်းဆီးရမှာအသက်30နဲ့40အရွယ်ကြားမှာရှိတဲ့လာဟုအခါနဲ့ကချင်ခရိယံဘာသာဝင်အမျိုးသား၃ဦးကိုဖမ်းမိခဲ့ပြီးသူတို့ကိုတာချီလိမ့်မြို့နယ်ရဲစခန်းမှာမူရစေဝါနဲ့စိတ်ကိုပြောင်းလဲစေတဲ့ပုံမှတ်တင်နဲ့အရေးယူထားတယ်လို့လည်းပြောပါတယ်။နိုင်ငံတကာမူရစေဝါတိုက်ဖျက်မှုအခြေအနေတွေနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကနှစ်စဉ်ထုတ်ပြန်လေးရှိတဲ့2015ခုနှစ်အတွက်အစီရင်ခံစာမှာတော့တနိုင်ငံချင်းအလိုက်အခြေအနေတွေကိုဖော်ပြထားတာပါ။အဲ့ဒီအစီရင်ခံစာအရမြန်မာနိုင်ငံဟာကမ္ဘာပေါ်မှာဗိမ်းထုတ်လုပ်မှုဒုတိယအများဆုံးနိုင်ငံဖြစ်နေစေဖြစ်ပြီးမူရစေဝါကိုထိထိရောက်ရောက်တိုက်ဖျက်ဖို့အတွက်ပြက်ကွက်ခဲ့တယ်ဆိုပြီးဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့မူရစေဝါတိုက်ဖျက်ရေးလုပ်ငန်းတွေဟာနိုင်ငံတကာသဘောတူစာချုပ်တွေကိုအပြည့်အဝလိုက်နာဆောင်ရွက်ခြင်းမရှိဘူးလို့လည်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနက2015ခုနှစ်အတွက်ထုတ်ပြန်တဲ့မူရစေဝါတိုက်ဖျက်ရေးနှစ်ပတ်လည်အစီရင်ခံစာမှာရေးသားထားတာပါ။မြန်မာအာဏာပိုင်တွေဘက်ကတော့မူရစေဝါတိုက်ဖျက်ရေးမှာသူတို့အနေနဲ့နိုင်ငံတကာနဲ့တက်နိုင်သမျှပူးပေါင်းဆောင်ရွက်နေပါတယ်ဆိုပြီးတုံ့ပြန်ထားပါတယ်ရှင်
။မအေးအေးမှသတင်းပေးပို့ထားတာပါရှင်။တစ်ဆက်တည်းမှာပဲအခုလိုဘိန်းဆိုင်ပြုံးမှုအများဆုံးဒေသအဖြစ်တက်မှတ်ခံထားရတဲ့ရှမ်းပြည်နယ်ကသတင်းဆောင်ပါနောက်တစ်ပုတ်ကိုနားဆင်ရဖို့ရှိပါတယ်။ဝေးလံလျားတဲ့ရှမ်းတောင်တန်းတွေမှာကမ္ဘာဒုတိယဘိန်းထုတ်လုပ်မှုအများဆုံးဒေသဖြစ်ပါတယ်။2000ခုနှစ်တုန်းပိုင်းကဘိန်းထုတ်လုပ်မှုလျော့သွားပြီးမဲ့တရုတ်နိုင်ငံမှာဘိန်းဖြူဝယ်လို့အားတိုးတက်လာတဲ့အတွက်ပြီးခဲ့တဲ့7နှစ်အတွင်းမှာတော့ထုတ်လုပ်မှုတိုးတက်ခဲ့ပါတယ်။ကုလသမဂ္ဂကတော့ဘိန်းဆိုင်ပြိုးရာ မရရှိတဲ့ဝင်ငွေနဲ့တွက်ချေမကြိုက်ကြတော့တဲ့တောင်သူတွေအနေနဲ့ coffee ပြောင်းဆိုင်ဖို့ကိုလည်းမျှော်လင့်နေရပါ VOA တင်းထောက် Dania D Carter တင်းပေးပို့ထားတာကိုကိုကောင်းထက်ကပြောပြမှာပါရှင
်ရှမ်းတောင်သူထောင်ပေါင်းများစွာအတွက်ကတော့ဘိန်းဟာဆယ်စုနှစ်နဲ့ချီပြီးဝင်ငွေကောင်းတဲ့ပြည်နယ်တစ်ခုဖြစ်ခဲ့ပါတယ်ဒါပေမဲ့လည်းအခုခါဘိန်းအထွက်နည်းလာပြီးတော့ဈေးတွေလည်းကျဆင်းနေပါတယ်အသက်54နှစ်အရွယ်ရှမ်းတောင်သူလော်ဆန်းကတော့ကုလသမဂ္ဂရဲ့ဘိန်းအစားထိုးစိုက်ပျိုးရေးစီမံကိန်းမှာပါဝင်နေတဲ့တောင်သူ400ထက်ကတယောက်ဖြစ်ပါတယ
်။မိကာမိခါန
မ်ကော်ဖီကနေဝင်ဝေကောင်းကောင်းရလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်။ဘိန်းဆိုင်တဲ့အချိန်မှာတိုက်ဖြည့်ရီလှုပ်လာမှကိုကြောက်ရတယ်လို့ဒါလူအဖွဲ့အစည်းတွေလည်းမကောင်းဘူးဆိုတာကျွန်တော်သိပါတယ
်။လောလောဆယ်မှာတော့ဘိန်းဖြူစိုက်ပျိုးရေးလျှော့ချဖို့အစိုးရရဲ့လှုပ်ဆောင်ချက်တွေဟာထိရောက်မှုတိတ်မရှိပါဘူး။ရှမ်းပြည်ဒေသတစ်ဝိုင်းမှာဘိန်းစိုက်ပျိုးထားတဲ့ဧကပေါင်း3,400ကျော်ရှိတယ်လို့ကုလသမဂ္ဂရဲ့စစ်တမ်းထဲမှာဖော်ပြထားပါတယ်။ဒါဟာ2006တုန်းကစိုက်ပျိုးခဲ့တဲ့ဧကရဲ့သုံးဆဖြစ်ပါတယ်။အခုလိုစိုက်ပျိုးမှုတွေဟာမြန်မာနိုင်ငံကိုအာဖဂန်နစ္စတန်ပြီးရင်ကမ္ဘာပေါ်မှာဘိန်းထုတ်လုပ်မှုအများဆုံးနိုင်ငံဖြစ်လာစေပါတယ်။ဘိန်းမောင်ကုန်သမားတွေဟာဘိန်းစိုက်ပျိုးသူတွေအတွက်စီးပွားရေးလုပ်လို့မကောင်းတဲ့လူတွေဖြစ်နေပါတယ်။လက်သမားတွေမှာပိုကောင်းတဲ့ရွေးချယ်မှုရှိတယ်လို့ကုလသမဂ္ဂရဲ့အကြောချင်း Wise ကပြောပါတယ်
။ To find something which is economically sustainable.
စီးပွားရေးရပြန်ဆိုင်နိုင်ပြီးရေရှည်ခန္ဓာမျိုးတစ်ခုခုကိုရှာရပါလိမ့်မယ်။မီတာ1000ကနေ1900အကြာအမြင့်ရှိတဲ့နေရာမှာဘိန်းအဓိကစိုက်ပျိုးသလိုဒီနေရာတွေဟာအရည်အသွေးကောင်းတဲ့ကော်ဖီကိုလည်းစိုက်ပျိုးနိုင်ပါတယ်
။ကော်ဖီပင်တွေကနေကော်ဖီဈေးတွေမထုံနိုင်ခင်မှာတော့နည်းနည်းချီပြီးအချိန်ယူရအောင်ပါ။လက်တလုံးမှာတော့တောင်သူတွေဟာမျိုးစိတ်စိုက်ပျိုးရေးကိရိယာတွေနဲ့တင်တန်းတွေရရှိနေကြပါပြီ။အခုလောလောဆယ်မှာတော့ဧက900နီးပါးစိုက်ပျိုးထားပြီးနှစ်ကုန်ပိုင်းမှာဧက1500ဖြစ်လာဖို့မျှော်လင့်နေပါတယ်။ဒါပေမဲ့တိုင်းရင်းသားလက်နက်ကင်တွေနဲ့အစိုးရတို့ကြားနယ်မြေလူနေတာတွေအတွက်ကြောင့်ကုလသမဂ္ဂလှုပ်ဆောင်မှုတွေပိုရှုပ်ထွေးလာစေပါတယ်။အခုမှတော့ဒီနှစ်ဖက်စလုံးနဲ့ကုလသမဂ္ဂတို့ဟာသဘောတူညီမှုရရှိထားပြီးဖြစ်ပါတယ်။အခုမှကော်ဖီပင်ပြူတွေဟာရှမ်းပြည်နယ်ဘိန်းဆိုင်ပြူရင်းနဲ့ရှင်ရင်မဆိုးတလောက်ပဲရှိပါသေးတယ်။ရွှေထရီကန်ဒေတာဟာတနေ့မှဘိန်းအတွက်မဟုတ်ပဲကော်ဖီအတွက်ကြော်ကြားလာနိုင်ဖို့မျှော်လင့်ချက်ရဲ့ကိုစားပြုတင်ဒေတာကတော့ကော်ဖီပင်ပြူလေးတွေပဲဖြစ်လိမ့်မယ်လို့ဆိုရမှာဖြစ်ပါတယ်ခင်ဗျာ။
ကိုကောင်းထက်ပြောပြသွားတာပါ VOA ရဲ့တင်းကုရင်ရဲ့သတင်းများကိုဆက်လက်တင်ဆက်ပေးနေပါတယ် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုတနေ့ကို၅ချိန်ထုတ်လွှင့်ပေးနေရဖြစ်ပါတယ်ရှင်အခုညနေပိုင်းအစီအစဉ်အဆုံးသတ်ခင်မှာတော့တင်းအချင်းချုပ်ကိုကိုအောင်ကတလက်ကြီးညာပေးမှာပါရှင
်ကညာနိုင်ငံဟာအခက်အခဲတွေရင်ဆိုင်နေရတဲ့ကြားရပဲဒီချိန်တွေကနေကြော်လွန်အောင်ကြိုးပမ်းနေတဲ့လမ်းစုံအနေအထားမှာရောက်နေပြီလို့သမရ Break ဝမ်မာကပြောပါရယ်အရှေ့အာဖရိကနိုင်ငံတွေရဲ့အနာဂတ်နဲ့ပတ်သက်လို့ဆွေးနွေးနေကြတဲ့ညီလာခံကိုတက်ရောက်ဖို့သူဖခင်ရဲ့နိုင်ငံကညာမြို့တော်နိုင်ရိုဘီကိုသမရဥဘာမာနှစ်ရက်ကြာခီးတောရောက်နေတာဖြစ်ပါတယ်တပုံးတွေကိုနှိမ်နှင်းတိုက်ခိုက်ပြီးဒေတာရင်းတည်ငြိမ်ရေးကြိုးပမ်းနေတဲ့ဂျာမာပဲဒေတာတချို့ကိုသူတို့လက်လွတ်ဆုံးရှုံးခဲ့ရတယ်လို့ဒီကနေ့ထုတ်လွှင့်တဲ့ရုပ်မြင်သံကြားကနေစီးရီးယားသမ္မတဘရှားအယ်အာဆက်ကပြောဆိုသွားခဲ့ပါရယ်စီးရီးယားတပ်တွေအနေနဲ့အရေးပါတဲ့ဒေတာတွေကိုဆက်လက်ချုပ်ကင်သွားမှာဖြစ်ပြီးဒါမှသာဒေတာတစ်ခုလုံးပြိုလဲမသွားမှာဖြစ်တယ်လို့သမ္မတအဆက်ကပြောပါရယ်ဒါ့အပြင်စီးရီးယားတပ်တွေမှာအင်အားညှော်နှဲလာတဲ့အကြောင်းကိုလည်းသူကအတိအမှတ်ပြုပြောဆိုခဲ့ပါရယ်တမရကကွေဦးစည်းချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာသူ့ရဲ့အိန္ဒိယနိုင်ငံ6ရက်ကြာခီးစဉ်ကိုဒီကနေ့စတင်လိုက်ပြီးနှစ်နိုင်ငံကြားလူညိုရေးကိစ္စရပ်တွေကိုဆွေးနွေးမယ်လို့မျှော်လင့်ရပါတယ်။အိန္ဒိယနဲ့မြန်မာနယ်စပ်မှာလှုပ်ရှားနေတဲ့လက်နက်ကင်တပုံဖွဲ့တွေကိုနှိမ်နင်းရေးစစ်ဖက်ပူးပေါင်းဆောင်ရွက်မှုတွေအရှိန်မြှင့်တင်သွားဖို့နဲ့ပတ်သက်ပြီးဒီခီးစဉ်အတွင်းမှာဆွေးနွေးမှာဖြစ်တယ်လို့သတင်းတွေမှာဖော်ပြကြပါတယ်။ဂျပန်နိုင်ငံတိုကျိုမြို့လူနေထိုင်ရာရပ်ကွက်အတွင်းအသေးစားလေရင်တစ်စီးဒီကနေ့မှပြတ်ကျသွားတဲ့အတွက်လူ3ဦးထက်မနည်းသေဆုံးသွားတယ်လို့ဂျပန်အာဏာပိုင်တွေကပြောပါတယ်။လေရင်မှုခီးသည်တဦးနဲ့ဒီလူနေရပ်ကွက်အတွင်းကအမျိုးသမီးတဦးတို့သေဆုံးခဲ့ကြရတာဖြစ်ပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုအောင်ကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လုပ်ရေးမှူးကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာတော့ Glenn von Carlio ဖြစ်ပါတယ်။ကျမနောင်လဖိုင်ပါ။ VOA American အတန်ရဲ့ည9နာရီမှာဆက်လက်ထုတ်လွှင့်မယ့်အစီအစဉ်ကိုတော့ line to meter 24 25 30နှစ်တို့ကနေဖမ်းယူနားဆင်နိုင်ကြပါရဲ့ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းကျန်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.